မေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရန့်တက်လာခဲ့ပြီးတဲ့နောက်မှာဒုက္ခသည်ဖြစ်လက်ခံတာရှောက်ထားတာအလုံးကိုရက်ဆိုင်လက်တဲ့အတွက်မြန်မာဒုက္ခသည်တချို့အမေရိကန်သွားကန်နီမှာခီးစဉ်ဖြစ်လာရတာရှိပါတယ်။ဒုက္ခသည်တွေကိုအမေရိကန်မှာရှေ့ပြောင်းအခြေချခွင့်ပေးတဲ့ USRAP အစီအစဉ်ကိုချက်ချင်းရပ်လိုက်တဲ့အတွက်ထိုင်းနိုင်ငံကအုံဖြန့်ဒုက္ခသည်စခန်းကလူ20ကျော်နဲ့မလေးရှားကချင်းဒုက္ခသည်30ကျော်ဟာအမေရိကန်ကိုမသွားနိုင်တော့ပဲလေယာဉ်ကွင်းကနေပြန်လှည့်ခဲ့ကြရတာပါ။ VOA သတင်းတော့မိုင်းအေးမှာသတင်းပေးပို့ထားပါတယ်ညာ။
အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP ခေါ်ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့ထားလိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်အုပ်ဖြန်စခန်းကဒုက္ခသည်20ဟာမဲဆောက်ကနေစခန်းကိုပြန်လာခဲ့ရတယ်ဆိုပြီးအုပ်ဖြန်ဒုက္ခသည်စခန်းကဒုက္ခသည်တို့က VOA ကိုပြောပါတယ်အဲ
20ကလောလောဆယ်သူတို့လုပ်ငန်းစဉ်မှန်များအကုန်လုံးရပ်တန့်လိုက်အမေဆောင်မှာလာပြီးတော့အင်တာဗျူးရတယ် OB ဖိစစ်ခံရတယ်အဲ OB ပြီးတော့ DHS ဆိုပြီးတော့အဆင့်ဆင့်ပါလေအဲအဲ့ဒါကြီးအဆင့်ဆင့်ဖြတ်တန်းရတဲ့ကိစ္စတွေမှာဖြတ်တန်းရင်းနဲ့တစ်ဆင့်တစ်ဆင့်သွားရတာပေါ့အဲအဲ့လူတွေကမဲဆောင်မှာလာပြီးတော့အင်တာဗျူးရတာကြီးဖိစစ်ခံရရှိတယ်အဲ့လူတွေလည်းဆက်ပြီးတော့ဘာမှအလုပ်မလုပ်တော့ဘဲနဲ့ပြန်ပို့လိုက်တာပေါ့အဲဒီစခန်းအလေးကတော့ထွက်ခံနေဆိုရင်တော့နောက်အလူဟိုလွှဲပြောင်းကြတာပဲလေလွှဲပြောင်းကြတယ်နောက်နေမဲ့လူလွှဲပြောင်းတယ်လွှဲပြောင်းမှသူတို့ကအဲ့ရနေမှာပြန်ပို့ချင်းခံရတဲ့လူတွေဆိုရှင်နေရာနေရာရမ်းစားခလုတ်ကလန်နေဖြစ်ကုန်ပ
ါမလေးရှားနိုင်ငံကချင်းလူမျိုးဒုက္ခသည်အများအပြားရဲ့ခရီးစဉ်တွေလည်းရုတ်သိမ်းခံရသလိုဇန်နဝါရီလအတွင်းအမေရိကန်ကိုထွက်ကြမဲ့ဒုက္ခသည်တွေရဲ့လုပ်ငန်းစဉ်အလုံးဖျက်သိမ်းခံရတယ်လို့လည်းဆိုပါတယ်ချင်းလူမျိုး30ထက်မနည်းဟာဒီအဖြစ်ကိုကြုံရတာကြောင့်အခက်ခဲတွေဖြစ်ရတယ်လို့လည်းမလေးရှားနိုင်ငံ Alliance of Chin Refugee เอเชียကညှိနှိုင်းဆက်သွယ်ရေးမှုကိုဖြက်ကာကလည်း VOA ကိုအခုလိုပြောပါတယ
်။20-30ဝန်းကျင်လောက်တော့ရှိမယ်။တချို့ဆိုရင်အလီရင်ကွင်းတော်ရောက်ပြီပေါ့နော်။အဲ့ဒီကံပြီးတော့မှလက်ခံတဲ့ဟာတွေရှိတယ်။ပြီးတော့မှတချို့ကကြတော့လက်ခံတစ်ပတ်ခါလောက်ထွက်မဲ့ဟာတွေဖြစ်နေတယ်။ပြီးတော့မှတချို့ကကြတော့နောက်ပတ်လောက်ပြီးရင်တချို့ဆိုရင်နောက်လထွက်မဲ့ဟာတွေလည်းရှိတယ်။အဲ့လိုအမျိုးမျိုးပေါ့။ငါကချထွက်မဲ့ဒီကိစ္စရေးဆွဲလေးကြပြီးပြီဘောနော်အဲဟာလေးအကုန်လုံး cancel လုပ်ရတယ်ဟို3ရက်နေဟာလေး5ရက်နေထွက်မဲ့ဟာလေးအလုံးက cancel ဖြစ်ရတာဘောနော်ဒီမှာဘယ်လောက်ထိဒုက္ခရောက်သွားလဲဆိုရင်သူတို့အင်ခါနေစင်လည်းပဲသူများတို့ပြီးလိုက်ရပြီအလုပ်ကလည်းထွက်လိုက်ရပြီဆိုတော့ဟိုအခုဆိုရင်တော်တော်လေးဒုက္ခရောက်သွားတယ်ပေါ့အလုပ်မရှိအင်ကလည်းဘယ်လိုပြန်လုပ်ရမှာလဲဆိုတဲ့ဟာမျိုးတွေနဲ့ဖြစ်သွားတယ်နော်ဒီလိုအင်တာဗျူးပြရမယ့်ဟာတွေလည်းအများကြီးပြန်ပြီးတော့ cancel လုပ်ရတယ်ဆိုတဲ့ခါကျတော့တော်တော်လေးကိုဒုက္ခရောက်ဖြစ်ကြတယ
်အခုလိုမျိုးဒုက္ခသည်တွေရဲ့ခီးစဉ်တွေရပ်တန့်သွားပြီးတဲ့နောက်မလေးရှားနိုင်ငံမှာအလုပ်ကန်ရှာဖွေဖို့နဲ့နေထိုင်ဖို့အတော့ကိုခက်ခဲသွားတယ်လို့လည်းပြောပါတယ
်မလေးရှားအခြေအနေနဲ့တော့တော်တော်လေးမလွယ်လောက်ပါဘူးဘာလို့ဆိုတော့မလေးရှားကတော့တည်တဲ့အတိုင်းပါပဲဒီrefugee ရတဲ့အခွင့်အရေးဘာမှမရှိဘူးဆိုတဲ့ခါကျတော့ဗျာနိုင်ငံဆိုတော့လည်းအပြစ်တင်လို့လည်းမရပါဘူးတော်တော်ဒုက္ခရောက်ကြမယ
်ထိုင်းမြန်မာနယ်စပ်မှာတော့ဒုက္ခသည်စခန်း6ခုရှိပြီးကရင်နဲ့ကရင်ပြည်ဒုက္ခသည်6000ကျော်နေထိုင်နေပါတယ်မလေးရှားနိုင်ငံမှာလည်းမြန်မာနိုင်ငံသားဒုက္ခသည်တောင်းတဲ့ချီရှိနေပြီးအဲ့ဒီထဲမှာတော့ချင်းလူမျိုး8000ကျော်ရှိပြီး UNHCR ဒုက္ခသည်ကကင်ဆောင်ထားသူ2000ကျော်လောက်ရှိတယ်လို့လည်းသိရပါတယ်ဒုက္ခသည်လက်ခံရေးအစီအစဉ်ဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်ဒီဆုံးဖြတ်ချက်ကိုပြန်ပြင်ပေးဖို့ရက်90အတွင်းအမိမြေလုံခြုံရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတို့တိုင်ပင်ပြီးသူ့ကိုတင်ပြနိုင်တယ်လို့လည်းသမ္မတထရန့်ရဲ့အမိန့်ကြေညာချက်မှာဖော်ပြထားပါတယ်ဒီအတွက် UNHCR ကတော့3လစောင့်ကြည့်ဖို့အတွက်ဒုက္ခသည်တွေကိုပြောဆိုတာရှိတယ်လို့လည်းပြောကြပါတယ်ရှင်